ကချင်စစ်ပွဲရပ်တန့်ရေးမြစ်ကြီးနားမြို့ကဆန္ဒပြပွဲကိုဥဆောင်ခဲ့ရသူ၃ဦးကိုအတရေဖြတ်မှုနဲ့မြန်မာစစ်တပ်ကတရားစွဲဆိုထားတဲ့ကိစ္စဟာကိုယ့်ရဲ့ဆန္ဒကိုမဖော်ထုတ်နိုင်အောင်မြန်မာစစ်တပ်ကချင်းချောက်လိုက်တဲ့သဘောပဲဖြစ်တယ်လို့ကချင်ရေးလှုပ်ရှားသူဒေါ်ခွန်ကြာကပြောပါတယ်။စစ်ပွဲတွေရပ်တန့်ရေးတောင်းဆိုနေသူတွေဟာမြန်မာစစ်တပ်တစ်ဖက်ထဲသာမကပဲကချင်ဘူပါတောင်းဆိုတာဖြစ်တယ်လို့လည်းဆိုပါတယ်ဝါရှင်တန်ဒီစီမှာကျင်းပတဲ့ပြည်ပရောက်ကချင်တိုင်းရင်းသားများညီလာခံမှာပါဝင်သူကချင်ငင်းညာရေးကွန်ရက်ကတာဝန်ခံဒေါ်ခွန်ကြာကိုကိုကျော်အောင်လင်က VOA စတူဒီယိုမှာတွေ့ဆုံမေးမြန်းထားတာကိုနားဆင်ပါခင်ဗျာ
အခုတက်မတော်ကနေပြီးသူ့ရဲ့ဂုံသိက္ခာကိုညှိုးနှွမ်းအောင်လှုပ်တယ်ဆိုပြီးတော့ဆန္ဒပြသူ၃ဦးကိုတရားစွဲတယ်ဒေါ်ခွန်ကြာအနေနဲ့လှုပ်ရှားသူတူအနေနဲ့ဘယ်လိုတုံ့ပြန်ကြမှာလဲ
ကျမအနေနဲ့တော့ဒီဟာကျမတို့လှုပ်ရှားတက်ကြွသူများဖြစ်တဲ့ဒီ activist တွေကိုတော့၎င်းပြီးလို့ရှိရင်တော့ဒီကိစ္စမှာလိုက်ပါဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကိုတော့၎င်းဒါနောက်နောက်အခါမှာဒီလိုမျိုးမိမိတို့ရဲ့ဆန္ဒကိုမဖော်ထုတ်နိုင်အောင်ကြိုတင်ပြီးတော့မှချိန်ချောက်ထားလိုက်တယ်လို့ပဲယူဆတယ်ရှင့်အဲ့တော့တရားစွဲဆိုတာဟာလူ၃ယောက်ကိုဖြစ်တယ်သို့တော်လည်းပဲတကယ်တမ်းချိန်ချောက်ခံရတာဟာဒီလိုကဏ္ဍမျိုးမှာပါဝင်နေတဲ့လူအလုံးဖြစ်တယ်လို့ပဲယူဆပါတယ
်တိုက်ပွဲတွေကိုရပ်ဖို့တောင်းဆိုတယ်ဆိုတာတမတော်ရဲ့ဂုံတိုက်ခါကိုဘလို့ထိခိုက်စေတယ်လို့ထင်ပါလဲခင်ဗျာ
တမတော်ရဲ့ဂုံတိုက်ခါလို့တော့မမပြောတတ်ပါဘူးရှင်သို့တော်လည်းပဲဒီစစ်ပွဲရတတ်မှုနဲ့ဒီပိတ်မိနေတဲ့အယက်သားတွေဒုက္ခတွေတွေကိုလွတ်ပေးဖို့အတွက်တောင်းဆိုကြတာဖြစ်ပါတယ်ရှင်စစ်ပွဲရလို့ပြောတဲ့အခါမှာတိုက်ခိုက်ရေးမှာပါဝင်နေတဲ့တပ်ဖက်တွေအကုန်လုံးကိုခြုံငုံပြီးတော့မှတောင်းဆိုနေတာကိုတွေ့ရပါတယ်မြစ်ကျနားမှာတာမကပဲနဲ့ရန်ကုန်မန္တလေးနဲ့တခြားမြို့နယ်တိုင်းမှာလည်းပဲဒီဆောင်ပုတ်နဲ့ပဲတောင်းဆိုကြပါတယ်ပိတ်မိနေတဲ့ဒီဒုက္ခတွေတွေကိုလွတ်ပေးပါဆိုပြီးမှတောင်းဆိုကြပါတယ်အဲ့တော့ဒီလိုတောင်းဆိုတဲ့အခါမှာပိတ်ထားတာဟာတပ်မတော်ဖြစ်နေတယ်ဆိုပြီးမှဒီ case မှာကတော့ပေါ်လွင်နေပါတယ်ဒါကြောင့်မို့လို့လည်းပဲတပ်မတော်ရဲ့ဂုံတိုက်ခါကိုထိခိုက်တယ်လို့ပြောတယ်လို့ပဲဆွဆွဲခံရတယ်လို့ပဲယူဆပါတယ်ရှင
်ဟုတ်ကဲ့ဒီကချင်စစ်ပွဲကိစ္စရတ်တမှုတောင်းဆိုတဲ့လူတွေကသူတို့တွေဖမ်းခံရတယ်ဆိုတာကဥပဒေနဲ့မညီတဲ့ဆန္ဒပြပွဲတွေမို့လို့ဖမ်းဆီးတယ်လို့လည်းကျွန်တော်တို့ကြားရပါတယ်ဥပဒေနဲ့ဘလို့မညီညွတ်တာတွေဖြစ်နေလို့လဲခင်ဗျာ
တရားဥပဒေအရဆိုလို့ရှိရင်ဆန္ဒဖော်ထုတ်မှုဒါမှမဟုတ်လို့ရှိရင်လူစုလူဝေးနဲ့စုဝေးမှုလို့ပြောလို့ရှိရင်48နာရီကြိုတင်ပြီးတော့မှသက်ဆိုင်ရာဌာနမှာအကြောင်းကြားလိုက်တယ်ဆိုလို့ရှိရင်ဆက်ပြီးလှုပ်ဆောင်လို့ရတယ်လို့ပြောပါတယ်သို့တော်လည်းပဲလက်တွေ့မှာတော့တခါတလေကြာရင်လည်းပဲ48နာရီကြိုပြီးမှအကြောင်းကြားရင်ဒါမှမဟုတ်ရင်တလကြိုပြီးအကြောင်းကြားရင်လည်းပဲကျမတို့လှုပ်ဆောင်ခွင့်မရပဲတားဆီးခံရတာတွေလည်းရှိပါတယ်တရားဥပဒေပေါင်းအတွင်းကနေလို့ပြောလို့ရှိရင်တကယ်တမ်းဆန္ဒဖော်ထုတ်ဖို့အကြောင်းကြားတဲ့အခါမှာကာကွယ်ပေးဖို့အတွက်ဒီပြည်သူရဲတွေကိုစောင့်ရှောက်ပေးဖို့အတွက်သူတို့ချထားပြီးတယ်ဆိုရင်တော့ကျမအနေနဲ့တော့ဒါတရားဥပဒေပေါင်းအတွင်းလို့ပြောလို့ရမယ်လို့ယူဆပါတယ်သို့တော်လည်းပဲပြည်သူတွေဘက်ကနေပြီးတော့မှခွင့်ပြုမိန့်ကိုတောင်းဆိုတဲ့ကြိုတင်အကြောင်းကြားတဲ့ဒါကိုခွင့်မပြုဘူးဆိုလို့ရှိရင်တော့ပြည်သူကလည်းသူဖော်ထုတ်ချင်တဲ့ဆန္ဒကိုဖော်ထုတ်သွားမှာပဲဖြစ်တယ်ဒါကိုဥပဒေပေါင်းအတွင်းလို့ပြောရင်လည်းရမယ်ပြင်ပကနေလည်းပြောလို့ရမယ်သို့တော်လည်းပဲအခုရန်ကုန်မြို့မှာမြင်နေရတဲ့ကိစ္စတွေကတော့ဒီစစ်ပွဲရပ်ပါဒါမှမဟုတ်ရင်တခုခုကောင်းမွန်ဖို့အတွက်ဆန္ဒဖော်ထုတ်တဲ့အခါမှာအမြဲတမ်းဟန့်တားမှုတွေတွေ့ကြုံရတယ်တချို့တော့ကိုကျင့်တရားနဲ့မညီဘူးလို့ယူဆပြီးမြင်နိုင်တဲ့ဆန္ဒဖော်ထုတ်မျိုးတွေကကြတော့လွတ်လပ်စွာဆောင်ရွက်နေတာကိုတွေ့ရတဲ့အခါမှာဘယဟာတရားဥပဒေပေါင်းအတွင်းလဲဆိုတဲ့စကားလုံးကိုကျမအနေနဲ့တော့နားမလည်နိုင်ပါဘူးရှင်
ဟုတ်ကဲ့အဲ့စစ်ပွဲရဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ဗောလေမြန်မာစစ်တပ်ကိုပဲရက်ဖို့တစ်ဖက်သက်တောင်းဆိုနေတယ်ဆိုပြီးတော့ဝေဖန်တာလေကျွန်တော်တို့ကြားရပါတယ်ဟိုတကယ်တမ်းကတိုက်နေတာကမြန်မာစစ်တပ်တခုလည်းမဟုတ်ဘူးကချင်းစစ်တပ်ကလည်းတိုက်နေတယ်ဆိုတော့တောင်းဆိုမှုတွေကိုယ်တိုင်ကညှတာမှုမရှိဘူးလို့ပြောဆိုတာလည်းရှိပါတယ်ခင်ဗျအဲ့ဒါဟုတ်ပါလား
သူတို့ဖြင့်ဒီနောက်ပိုင်းမှာတောင်းဆိုတဲ့အခါမှာတောင်းဆိုသူတွေဟာအားလုံးဟာ generalize ဖြစ်ပါတယ်။ဥပမာဆိုရင်တော့စစ်ပွဲရဆိုတဲ့ဟာမျိုးတိုက်ခိုက်မှုတွေအားလုံးရပြည်သူလူထုကိုမနှိပ်စက်နဲ့ဆိုတဲ့တောင်းဆိုမှုမျိုးဖြစ်ပါတယ်။မြန်မာတပ်မတော်တခုတည်းကိုပဲတောင်းဆိုတာမဟုတ်ဘူး။ဒီတိုက်ခိုက်နေတဲ့အခါမှာအကြမ်းဖက်မှုမှာပါဝင်တဲ့တပ်ဖွဲ့တွေအားလုံးကိုတောင်းဆိုတယ်လို့လည်းကျွန်မအနေနဲ့မြင်ပါတယ်။ကျွန်မကိုယ်တိုင်လည်းဒီပုံစံပဲတောင်းဆိုခဲ့ပါတယ်ရှင့်။တိုက်ခိုက်ရေးမှာပါဝင်နေတဲ့တိုင်းရင်းတပ်ဖွဲ့တွေအားလုံးဟာမြန်မာတပ်မတော်ဖြစ်စေတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းဖြစ်စေပြည်သူစစ်ဖြစ်စေတို့တို့တွေအားလုံးဟာအပြည်ပြည်ဆိုင်ရာဥပဒေတစ်ခုဖြစ်တဲ့ International Humanitarian Law ကိုလိုက်နာကျင့်သုံးပေးရမှာဖြစ်ပါတယ်။အဲ့ဒီ International Humanitarian Law ကိုကျော်ဖြတ်သွားပြီဆိုလို့ရှိရင်တော့ဒါပြည်သူလူထုကိုထိခိုက်နေတာဖြစ်တဲ့အတွက်ကြောင့်မြန်မာတိုင်းရင်းတပ်ဖွဲ့ကိုမဆိုတောင်းဆိုရမှာဖြစ်ပါတယ်ရှင့်
။ဟုတ်ကဲ့ကချင်ငင်းငယ်ကွန်ရက်ကတာဝန်ခံဒေါ်ခွန်ကြာကျေးဇူးတင်ပါတယ်။